င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ23ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line to meter 7925ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအလားလာပေါ်တောင်ကိုရီးယားသမ္မတကပို့ပြီးတော့အကောင်းမြင်သဘောထားနဲ့ပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ပြစ်ကတ်တွေမှာ AIS စစ်ဆေးရအောင်စုကအိန္ဒိယဘာသာဝင်100လောက်ကိုတပ်ဖြတ်ခဲ့တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ရဲ့အစိုးရခန်းစာတစ်ကဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူညင်ညာပြေးသွားမှာပါ
။ကောင်းပါပြီရှင်။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့သတင်းမှကြားမှာကတော့
ကျွန်တော်တို့ evidence ရွာတာတွေရှိတယ်တက်တဲ့တွေဆေးရတာရှိတယ်အဲ့ဒါဆားရဆားရန်နေရှိရတာတွေရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာပြီးတော့ဖြစ်နေပြီအဲ့တော့မကြားခင်မှာကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ
့အဂတိလိုက်စားမှုတက်ဖြစ်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ပြောတော်တာကိုနောက်ပိုင်းမှာပြည့်စုံတင်ပြပေးပါမယ်ဒါအပြင်ရခိုင်အရေးကြောင့်ပြင်းထန်တဲ့ဆန္ဒပြမှုတွေနဲ့ကြုံကြရတဲ့နိုင်ငံတချို့ကမြန်မာတန်ရုံတွေကိုလုံခြုံရေးတိုးမြင့်လိုက်တဲ့တဲ့ထိုင်းမြန်မာနယ်စပ်မှာဖတ်တံပေါင်း2000ကျော်တမိုးရှိတဲ့စိတ်ကြွစီရီဖတ်မိတဲ့တဲ့နဲ့မကြခင်ကျင်းပဖို့စီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲဖြစ်မြောက်ရေးအလားအလာတွေကိုလည်းတဲ့တွေပြီးမှကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တွေကိုကောင်လင်းဦးနဲ့မတ်တငီထိုက်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲအလားအလာပေါ်မနေ့ကဝါရှင်တန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပိုပြီးအကောင်းမြင်သဘောထားနေပါတယ်သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မကင်းမှုတွေနဲ့အတူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကူမှာတွေ့ဆုံမဲ့အစီအစဉ်ဖြစ်ချင်မှာဖြစ်လိမ့်မယ်လို့ပြောဆိုထားတာပါသူအနေနဲ့အချိန်မဖြုံးညင်သလိုမြောက်ကိုရီးယားခေါင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေအဆုံးသတ်နိုင်ရေးစိစက်ညီနေလို့လည်းသမ္မတထရန့်ရဲ့ရည်မှန်းချက်တွေပေါ်မှာတော့အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကအကောင်းမြင်သဘောပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်ဧပြီလတဲ့တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွင်မြောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার နဲ့ကင်းစည်ရေးနဲ့အမေရိကန်ထိပ်သီးတွဲဆောင်မှုတွေဖြစ်မြောက်ရေးတောင်ကိုရီးယားသမ္မတကကြားဝင်ကြိုးပမ်းခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်မျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကမြောက်ကိုရီးယားပေါ်ရှော့ပေါ်မပေးခင်နျူကလ িয়ার နဲ့မစ်ဆိုင်းတုံးတွေဒေါလန်နဲ့တွေအားလုံးကိုဖျက်သိမ်းဖို့လိုအပ်ကြောင်းမှတ်ချက်ပေးပြောဆိုလိုက်တဲ့အတွက်ထိပ်သီးတွဲဆောင်မှုအစီအစဉ်ကိုဖျက်ဖို့မကြသေးငါပဲမြောက်ကိုရီးယားကချင်းချောက်ပြောဆိုထားပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောက်အဖွဲ့ကိုမြောက်ကိုရီးယားအစိုးရဘက်ကနောက်ဆုံးအချိန်မှာကပ်ပြီးအတီးပြုတ်ပေးလိုက်တာကြောင့်တောင်ကိုရီးယားသတင်းသမား၈ဦးတို့မြောက်ကိုရီးယားကိုထွက်ခွာသွားပါပြီ။မနေ့အင်္ဂါနေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်ကနေမြောက်ကိုရီးယားနိုင်ငံဝန်ဆန်မြို့ကိုလေကြောင်းနဲ့ထွက်ခွာမဲ့အမေရိကန်ပြည်တင်တရုတ်ရုရှားတို့ကသတင်းတောက်အဖွဲ့တွေနဲ့အတူတောင်ကိုရီးယားသတင်းတောက်တွေလိုက်ပါဖို့မူလကစီစဉ်ထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလက်မခံခဲ့တာကြောင့်အတူမလိုက်နိုင်ခဲ့ဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။မြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလာရောက်ခွင့်ပြုကြောင်းနှစ်နိုင်ငံနယ်စပ်ကအပြစ်ရပမွန်ချွန်ရွာကဆက်ဆံရေးလမ်းကြောင်းကနေတဆင့်ဒီကနေ့အကြောင်းကြားလာတဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သတင်းထောက်၈ဦးတို့ကမြောက်ကိုရီးယားနိုင်ငံဝန်ဆန်ကိုစစ်လေရင်နဲ့တိုက်ရိုက်ပြန်တန်းသွားပါတယ်။အဲ့ဒီကနေတောင်ထူထပ်ပြီးဝစ်လံခေါင်တည်တဲ့ပြုံကြီးတွေစမ်းသပ်စခန်းကိုရောက်ဖို့အတွက်တော့12နာရီကြာကြာယထာစီအဲ့ဒီကနေတဆင့်နိုင်နဲ့ချီပြီးတော့ကားတံကုန်းချောင်းတံနဲ့သွားကြရအောင်မှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှု6ခုစလုံးကိုလုပ်ခဲ့တဲ့ပြုံကြီးတွေစမ်းသပ်စခန်းကိုတော့မိုးလေဝသအခြေအနေပေါ်မူတည်ပြီးဗုဒ္ဓဟူးနေ့ကနေတောက်ကြံနေအတွင်ဖျက်သိမ်းဖို့စီစဉ်ထားပါတယ်ရှင်
ဒီနေ့ငါဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ZTE ပေါ်ခုနှစ်ကြာအေးအေးယူတားမြစ်ချက်တွေကိုပဲဖြစ်ပြီးသဘောတူညီချက်တစုံတရာမရသေးပေမဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာထက်သွင်းညှိနှိုင်းသဘောတူနိုင်တဲ့အလားအလာရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ EUM မြောက်ကိုရီးယားနဲ့ကုန်သွယ်မှုတားမြစ်ချက်တွေကိုချိုးဖောက်မှုနဲ့ ZTE ကုမ္ပဏီကိုဒေါ်လာ 1.3 ဘီလီယံဒဏ်ရာကောက်ရဲနေကြောင်းလည်းမနေ့ကပဲသမ္မတထရန့်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။ကုမ္ပဏီကိုပိတ်ပင်တားမြစ်တာအမေရိကန်လုပ်ငန်းတွေသာနစ်နာကြောင်းနဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးပေါ်စီမံစည်းကမ်းတွေချမှတ်ပြီးအုပ်ချုပ်မှုနဲ့စီမံကံကွက်မှုအသစ်တွေတွေ့ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ ZTE နည်းပညာကုမ္ပဏီကထုတ်လွှင့်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေတက်စင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ထားတဲ့အတွက်လုပ်ငန်းတွေကို ရက်ဆန်းရတော့မယ့်အခြေအနေနဲ့ကြုံနေရတဲ့အကြောင်းကုမ္ပဏီကပြောခဲ့ပြီးတဲ့နောက်မှာပဲတရုတ်သမ္မတရှီရှင်းဖင်ကကုမ္ပဏီရဲ့အနာဂတ်နဲ့ပတ်သက်လို့စဉ်းစားပေးဖို့တွေးဆညီမှာတိုက်တွန်းထားကြောင်းလည်းသမ္မတထရန့်ကပြောဆိုထားပါပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်နဲ့တရုတ်စုကတာဝန်ရှိသူတွေဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာပဲနှစ်နိုင်ငံကြားကုန်သွယ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေပေါ်အားမရကြောင်းလည်းသမ္မတထရန့်ကပြောခဲ့ပါတယ်ကုန်သွယ်ရေးနဲ့ပတ်သက်လို့နောက်ထပ်ဆက်စပ်ညှိနှိုင်းမှုတွေအတွက်အမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝေဘာရော့စ်ကလည်းရှစ်သတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုသွားဖို့စီစဉ်ထားပါတယ်
အီရန်ပေါ်အမေရိကန်ကပြင်းထန်တဲ့တိုက်ခတ်ပိတ်ဆို့မှုသစ်တွေချမှတ်မယ်ဆိုရင်တော့အရှေ့လေပိုင်းဒေသတွင်းနောက်ထပ်မတိမငိမ်ဖြစ်နိုင်တယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဖ်လက်ဒရင်းကဒီကနေ့ပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအီရန်နျူကလ িয়ার သဘောတူညီချက်အစ်အတွက်တောင်းဆိုချက်12ခုကိုထုတ်ပြန်ထားပြီးအီရန်ဘက်ကအပြုအမူမပြောင်းဘူးဆိုရင်မကြုံစဘူးဗန္နာရစ်အရာဖိအားပေးမှုကိုကျင့်သုံးဆောင်ရွက်မယ်လို့ဒီသတင်းပတ်အစောပိုင်းမှာချင်းချောက်ပြောဆိုထားတာပါတန်ခတ်ပိတ်ဆို့မှုသစ်တွေကြောင့်ဆွေးနွေးညှိနှိုင်းမှုဖြစ်လာမှာမဟုတ်ဘဲအီရန်သမ္မတဟာဆာရိုဟာနီကိုအာရုံသွားစေပြီးအီရန်နိုင်ငံရဲ့ကိုယ်စားပြတစ်တွေပို့ပြီးတော့အာကောင်သွားစေမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးက France Center Radio ကိုပြောဆိုခဲ့ပါတယ်ဒီနေ့ထားကဒေတာရင်းကိုပို့ပြီးတော့အန်ဒီယေရှိစေတယ်လို့လည်းသူကပြောပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဒေတာတွင်းမှာလှုပ်ရှားမှုတွေကိုအတိအခါထားပြောဆိုခဲ့တဲ့အပြင်အီရန်နိုင်ငံတွင်ဖန်ခံထားတဲ့အမေရိကန်တွေလွတ်မြောက်ရေးအတွက်လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကတိပြုပြောဆိုခဲ့ပါတယ်အမေရိကန်အစိုးရအနေနဲ့နီလန်ပေါင်းစုံရန်နီယာပေါင်းစုံအသုံးချပြီးစ조사ဆောင်ရွက်နေတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမနေ့အင်ကာနီတုန်းကပြောဆိုခဲ့ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့တည်းဖြစ်ခဲ့တဲ့ဒီကြောပြန်ပြစ်ခတ်တွေအတွင်းရိုဟင်ဂျာစစ်သွေးကြွအုပ်စုဟာဟိန္ဒူဘာသာဝင်100လောက်ကိုတပ်ဖြတ်ခဲ့ကြောင်းနိုင်ငံကလွတ်ကွင်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ရဲ့မနေ့ကထုတ်ပြန်တဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။မြန်မြန်ကိုယ်တွေကြုံခဲ့ရသူတွေရဲ့ပြောဆိုချက်တွေအသက်မသေလွတ်မြောက်လာသူတွေနဲ့တင်မှုတည်ခင်စစ်ဆေးချက်တွေပေါ်စစ်ရေးကြလေးလာဆန်းစစ်ထုတ်ပြန်ထားတယ်လို့ဆိုတဲ့အစီရင်ခံစာမှာအရတားရိုဟင်ဂျာတွေပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရရဲဆက်ဆက်လူခွေရေးချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ ARS ဆိုရင်အုပ်စုရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုလေးလေးရှုထားလို့မဖြစ်နိုင်ကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့လောရက်တင်နေသူလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရခန်းစာကဖော်ပြထားပါတယ်။မောင်တော်မျိုးနဲ့အနောက်ခမောင်းစိတ်ကြီးရွာနဲ့အနီးတဝိုက်မှာဟိန္ဒူဘာသာဝင်အမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း69ယောက်ကို ARS စွန့်ရောက်တွေကဓာရီသနက်တွေတုံးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ကြောင်းအစိုးရခန်းစာကဖော်ပြခဲ့တာပါ။အမျိုးသမီးတစ်ချို့ကတော့အစ္စလမ်ဘာသာကိုကူးပြောင်းမှုလက်ခံခဲ့တဲ့အတွက်အသက်ချမ်းသာရခဲ့ကြောင်းပြောပါတယ်။ကျန်လူတွေကိုတော့ပစ္စည်းတွေကိုလူရဲ့မျက်နှာကိုအဝတ်စီးခေါ်သွားပြီးတပ်ဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။တပ်ဖြတ်မှုကျူးလွန်တဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမရှိသလို Amnesty International ရဲ့အစိုးရခန်းစာနဲ့ပတ်သက်လို့ Ranger တိုင်းဝန်ကတစုံတရာတုံ့ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ကင်းစကန်30လောက်ကိုစီးနှင်တက်ခဲ့တဲ့ ARS ဆွေအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးဖွဲ့တွေကဆွေးဆွဲထားကြတာပါ။မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိကြောင်းပြောဆိုထားကြပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အသာစီးရစေဖို့အတွက်အာရဗ်စော်ဘွားများပြည်ထောင်စု UAE ကဝင်ရောက်ဆက်ဖက်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကို UAE နိုင်ငံခြားရေးဌာနပြည်ပရေးရာဝန်ကြီးအန်ဝါဂါဂက်ရှ်ကညင်းဆိုလိုက်ပါတယ်။သမ္မတရဲ့သားဒေါ်နယ်ထရန့်ဂျူနီယာကလုပ်ခဲ့တဲ့တွေ့ဆုံဆွေးနွေးပွဲမှာ UAE နဲ့ Saudi Arabia နိုင်ငံတွေကကိုယ်စားလှယ်တွေပါခဲ့တယ်ဆိုပြီး New York Times သတင်းစာမှာပြီးခဲ့တဲ့သတင်းပတ်တုန်းကဖော်ပြတာပါ။ပင်လယ်ကွင်းနိုင်ငံနှစ်နိုင်ငံကခေါင်းဆောင်တွေဟာသမ္မတရွေးကောက်ပွဲမှာထရန့်နိုင်ရအောင်ကူညီဖို့လိုလားတဲ့အကြောင်းအစည်းအဝေးတက်ရောက်တဲ့ကိုယ်စားလှယ်တွေကထရန့်ဂျူနီယာကိုအဲ့ဒီအခြေအနှုန်းကပြောဆိုခဲ့တဲ့အကြောင်းသတင်းစာမှာဖော်ပြထားတာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်နိုင်ရဖို့အတွက်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တာမျိုးဝင်နှောက်ဖို့ကြိုးပမ်းခဲ့တာမျိုးကရုရှားအပြင်တခြားနိုင်ငံတွေလည်းရှိကောင်းရှိနိုင်ခဲ့တယ်လို့ New York Times ကဖော်ပြပြီး ထရန့်ဂျူနီယာရဲ့အဲ့ဒီဆွေးနွေးပွဲကနေတော့ဘာရက်လက်မှမထွက်ခဲ့ဘူးလို့သူ့ရဲ့ရှင်းလင်းတွေကပြောဆိုထားပါတယ်
ခရီးရန်ဖုန်တော်ကြီးတပါကလင်းငယ်တွေပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုဖုံးကွယ်ထားမှုနဲ့ဆက်နွယ်ပြီးဩစတြေးလျနိုင်ငံက Archbishop ဆရာတော် Philip Reeson တောင်ကအနားယူမယ်ကြောင်းကြေညာလိုက်ပါတယ်။လင်ကိစ္စအနိုင်ကျင့်မှုနဲ့ဆက်နွယ်ပြီးကက်သလစ်ခရီးရန်ဂိုင်းကအစိမ့်မြင့်ဆုံးပုဂ္ဂိုလ်တူအဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေတုန်းက James Fletcher ဆိုသူကဖျားကြောင်းတက်တဲ့ကောင်လေးနှစ်ယောက်ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့တာကိုကာယခံရှင်တူဖြစ်သူကနောက်ပိုင်းမှာပြန်ပြောပြခဲ့ပြီးမှတန်ချာကိုဖြစ်ခွက်ခဲ့မှုနဲ့အသက်68နှစ်အရွယ်ဆရာတော် Reeson မှာဖြစ်ရှိကြောင်းနျူကာဆယ်မြို့ကတရားရုံးကမနေ့ကပဲဆုံးဖြတ်ခဲ့တာပါ
။ဟာဝိုင်ပြည်နယ်မှာရှိတဲ့ခီလာဝေးမီးတောင်ပောက်ကွဲမှုကနေထွက်လာတဲ့ချော်ရီဘူးတွေရဲ့အန္တရာယ်ကိုစိုးရိမ်ရတဲ့အတွက်ပိတ်ထားခဲ့ရတဲ့ဘူမိဆွမ်းအင်ဆက်ယုံကတွင်းပေါက်တွေကိုဝန်ထမ်းတွေလိုက်လံပိတ်ဆို့နေကြရပါတယ်။အဲ့ဒီဆက်ယုံကိုတော့ဒီလ3ရက်နေ့ကခီလာဝေးမီးတောင်စတင်ပောက်ကွဲပြီးမကြာခင်ကဆက်လို့ပိတ်ခဲ့တာပါ။ပွင့်နေတဲ့တွင်းပေါက်တွေထဲကိုချော်ရီတွေစီးဝင်လာမှကိုတာဝန်ရှိသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။
ပုဒ်ထုံးနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်စီမံကိန်းနဲ့ဘာနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကြာခင်မှာတော့ဒီစုံစမ်းမှုတွေ့ရှိချက်ကိုနိုင်ငံတော်သမ္မတထံတင်ပြတော့မှာဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကပြောပါတယ်။သမ္မတအဝင်းမြင့်တက်လာပြီးနောက်အုပ်ချုပ်ရေးပိုင်းမှာအဂတိလိုက်စားမှုတွေကိုအရှိန်မြင့်အရေးယူနေချိန်မှာပဲအားနည်းချက်တွေရှိတယ်လို့ဝေဖန်ခံနေရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုဒီကနေ့အမျိုးသားလွှတ်တော်ကပြင်ဆင်အတည်ပြုလိုက်ပါတယ်။ VOA သတင်းထောက်မမေခစုံစမ်းမင်းများသတင်းပေးပို့ထားပါတယ်။
စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့သားဖြစ်သူတို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာသုံးလုံးကစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးသတင်းတစ်ပတ်ကျော်လောက်အကြာမှာတော့ဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာမှန်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာဖြစ်ပါတယ
်ပြီးတော့လောက်ဖြစ်နေပါပြီ
ဟုတ်ကဲ့
ဒါအမြန်ဆုံးကျွန်တော်တို့လောက်တာကျွန်တော်တို့ကျရောက်လာတဲ့တိုင်ကြားစာ3ရက်နေမှာရောက်တယ်ကျွန်တော်တို့9ရက်နေမှာဖွဲ့ဖွဲ့တယ်ပြီးတာနဲ့ကျွန်တော်တို့အမြန်ဆုံးစစ်နော်ခုနပြောသလိုကျွန်တော်တို့ evidence ယူရတာရှိတယ်တက်သေးနေဆေးရတာရှိတယ်အလားဆရာဆရာနေရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာပြီးတော့ဖြစ်နေပြီအဲ့တော့မကြခင်မှာကျွန်တော်တို့ပထမဥဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့ဟလာပြည်တော်စုလွတ်တော်ဥက္ကဋ္ဌကြီးအမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူလွတ်တော်ဥက္ကဋ္ဌကြီးကျွန်တော်တို့အဆင်ခံလို့ဆင်ရမှာ
ဥကျော်ဝင်းယာရုကနှုတ်ထွက်စာတင်ထားပြီးဆိုတဲ့သတင်းတွေကိုပြည်တွင်းသတင်းဌာနအချုပ်မှာရေးသားဖော်ပြမှုတွေရှိနေခဲ့ပေမဲ့အစိုးရကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စမှန်ကန်ကြောင်းအမည်မဖော်လိုတဲ့ NLD အစိမ့်မြင့်ပိုင်းအဖွဲ့ဝင်တဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့တရားထပ်ပြီးအတည်ပြုနိုင်ခြင်းမရှိသေးပါဘူးအဂတိလိုက်စားမှုနဲ့စစ်ဆေးခံနေရတဲ့ဆိုတဲ့နေရာမှာဝင်းကြီးဦးကျော်ဝင်းရဲ့တားဖြစ်သူအပြင်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်အချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးအစစ်ဆေးခံရနိုင်တယ်လို့စီးပွားရေးအတိုင်းဝိုင်းဘက်ကဆိုကြတာလို့ရှိနေပါတယ်ဒါပေမဲ့ဦးအောင်ကြည်ကတော့စစ်ဆေးမှုအသေးစိတ်နဲ့စစ်ဆေးမှုအခြေအနေအဂတိလိုက်စားမှုတကယ်ရှိမရှိဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူ
းဒီလိုစစ်ဆေးဆဲမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပြောဖို့တာဝန်မရှိပါဘူးဘာဖြစ်လို့လဲဆိုတော့စစ်ဆေးတယ်ဆိုတာကျွန်တော်တို့ကတရားရုံးမှာစစ်ဆေးသလိုမျိုးအပြစ်ရှိလို့ဟာလာတရားစွဲလို့စစ်ဆေးတာမျိုးမဟုတ်သေးပါဘူးတိုင်ကြားတဲ့လူကတိုင်ကြားတာလားလို့ဟိုကျွန်တော်တို့ကဒီတိုင်ကြားချက်တွေကမှန်ကလားမမှန်ဘူးလားဆိုတာစစ်ဆေးတဲ့သဘောပဲရှိသေးတယ်တတ်နိုင်သမျှတရားမျှတမှုဖြစ်တဲ့ဆုံးဖြတ်ချက်မျိုးပဲချခြင်းတယ်မမျှတတဲ့ဆုံးဖြတ်ချက်မျိုးဘယ်တော့မှချမှာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေကျွန်တော်တို့ဆုံးဖြတ်ချက်တွေအားလုံးကတာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ကျွန်တော်လုပ်သွားမှာဖြစ်ပါတယ်
အဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့ကိုအဖွဲ့6ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ13ရက်နေ့ကတရားဝင်သတင်းထုတ်ပြန်ထားပါတယ်။တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းစစ်ဆေးမှုဆက်ရှိမှုကိုလုပ်နေတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။လက်ရှိမှာအဂရီလိုက်စားမှုတိုက်ဖျက်ရေးကိုအရှိန်မြင့်တင်ဆောင်ရွက်နေချိန်မှာပဲအာဏာချက်များရှိတယ်လို့ဝေဖန်နေတဲ့လက်ရှိအဂရီလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုဒီကနေ့အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်ပါတယ်။သဒ္ဒထအကြိမ်မြောင်ပြင်ဆင်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရန်ပုံငွေကိုလုံထုံလုံနီးနဲ့မညီပဲလုပ်တာတွေ ဆုံးရှုံးစေတာတွေကိုပါအာဂရိလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါတယ်လို့တိုင်ကြားသူမရှိလဲကြော်စောတင်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေထပ်ပြီးတော့ဖြေထားပါတယ်အမျိုးသားလွတ်တော်ဘက်ကအတည်ပြုလိုက်တဲ့ဒီဥပဒေချမ်းနဲ့ပတ်သက်လို့ဦးအောင်ကြည်က
ဟောငါတို့ကဥပဒေမှာတော့တချို့ဟာကွက်ကလေးတွေပြောကွက်ကလေးတွေရှိတာပေါ့နော်အခုဥပဒေမှာတော့တော်တော်လေးဒီဟာကွက်ပြောကွက်နဲ့ပတ်သက်တော်တော်နည်းသွားပြီလို့ကျွန်တော်ယူဆပါတယ်ဟောလုံလောက်တဲ့အနေအထားရှိပါတယ်ရှေ့ကိုကျွန်တော်တို့ဆက်လုပ်သွားမယ်ဆိုရင်အလုံးလုံးလို့ရတဲ့အနေအထားပေါ့အဂရီလေဆောင်တက်ပြည့်ကိုအင်းနဲ့အားနဲ့လုံသွားလို့ရနိုင်မယ်အနေအထားမျိုးဖြစ်တယ်လို့ဟိုကျွန်တော်ပြောချင်ပါတယ
်အရင်အစိုးရလက်ထက်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2019ခုနှစ်ကအဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်တမရတဲ့ဦးဝင်းမြင့်ကလည်းအဂရီလိုက်စားမှုကိုထိထိရောက်ရောက်တိုက်ဖျက်သွားမယ်လို့တမရတာဝန်ယူချိန်မှာကတိပေးထားပါတယ်အာဏာအလွဲသုံးစားလုပ်ပြီးအဂရီလိုက်စားခဲ့တဲ့ဆိုတဲ့စွဲချက်နဲ့FDA အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူထားပါတယ်ရှင်
။မမေခတင်ပြသွားတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်အရေးကိစ္စကြောင့်နိုင်ငံတကာမှာကန့်ကွက်ဆန္ဒပြမှုတွေကြုံနေရချိန်မှာဆန္ဒပြမှုတွေပြင်းထန်တဲ့နိုင်ငံအချို့မှာတော့မြန်မာတန်ယုံလုံခြုံရေးတွေကိုရခိုင်ကတပ်ပိုးပြီးတော့လုံခြုံရေးတိုးမြင့်လာပါတယ်။ပါကစ္စတန်အပါအဝင်မွတ်စလင်နိုင်ငံအချို့ကမြန်မာတန်ရုံတွေလုံခြုံရေးတိုးမြင့်ဖို့လွှတ်တော်ဖက်ကလည်းအစိုးရအတုံးစီတာမပေးထားတယ်လို့တာဝန်ရှိသူတွေကပြောပါရယ်ကိုညာဝင်းအောင်ကစုံစမ်းမေးမြန်းထားပါရယ်ရှင
်ကမ္ဘာမွတ်စလင်နိုင်ငံကြီးတစ်ခုဖြစ်တဲ့ပါကစ္စတန်နိုင်ငံကမြန်မာတန်ရုံမှာလုံခြုံရေးအရစိုးရိမ်စရာအခြေအနေတွေကြုံလာရတာကြောင့်တန်ရုံမှာလုံခြုံရေးကင်မရာတပ်ဆင်မှုအပါအဝင်အခြားအစိတ်အပိုင်းတွေကိုတပ်ဆင်နိုင်ဖို့ပြည်သူ့လွှတ်တော်မှာဘတ်ဂျက်တောင်းခံရတဲ့ကိစ္စကိုပြီးခဲ့တဲ့ရက်ပိုင်းကဆွေးနွေးအတည်ပြုနိုင်ခဲ့တယ်လို့မြန်မာသမ္မတအယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ဒီက VOA မြန်မာပိုင်းကိုပြောပါတယ်
။အဲ့တော့လွတ်တော်မှာလည်းကျွန်တော်တို့အဲ့ရှင်းသားပြီးသူတို့ကအာခင်းကြောက်မှုရနော်ခင်းကြောက်မှုတွေပြည်သူ့ရေးပိုင်းဆိုင်ရာဒေါ်ချစ်တွေကအာတုံ့ပြန်တာဖြစ်တယ်။ဟုတ်
။ပါကစ္စတန်နိုင်ငံကမြန်မာတန်ယုံကိုဖောက်ခွဲမှုလုပ်လာနိုင်တယ်ဆိုပြီးပါကစ္စတန်ထောင်လန်းရေးရဲ့သတင်းပေးမှုကြောင့်မြန်မာတန်ယုံကိုလုံခြုံရေးတိုးမြှင့်သွားဖို့အစိုးရကဘတ်ဂျက်ချပေးတာဖြစ်ကြောင်းနိုင်ငံရေးဝန်ကြီးဌာနမဟာဗျူဟာလေ့လာရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်ကေတီဆိုးက VOA ကိုပြောပါတယ်
။တန်ရုံးမှလာပြီးဆန္ဒပြတာတွေရှိတယ်။နောက်တစ်ခါဟိုဖောက်ခွဲမှုပါညာလုံနိုင်စရာရှိတယ်ဆိုရဲအနေအထားမျိုးလေးတွေရင်းရတယ်ဆိုပြီးပါကစ္စတန်ဘက်ကဆက်ဒစ်လုပ်ပြီးတော့သူတို့ကလည်းလုံခြုံရေးပေးတယ်။သို့တော့ structure ပိုင်းမှာထည့်ရမယ့်ဟာမျိုးတွေပါလေကြတော့အဆန်ကုန်ကြတာရှိပါလိမ့်မယ်။အခုပြောလိုက်တဲ့ပါကစ္စတန်ဒီအဲမစနိုင်ငံလို့ပြောလို့ရပါမယ်တခြားနိုင်ငံတွေမှာလည်းကျမတို့လုံခြုံရေးတွေကတော့အဲသူ threat ရှိတဲ့ပုံမှာမူတည်ပြီးတော့ကျမတို့ပြင်ဆင်ရတာပေါ့အခုဒီဟာမှာလည်းပဲသူအင်ရှင်နိုင်ငံရဲ့ suggestion အတိုင်းကျမတို့ကလိုက်လုပ်တာပါပဲရှင
်ပါကစ္စတန်နိုင်ငံမှာလိုပဲအာရှတိုက်တဲမှာမွတ်စလင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ယုံနဲ့အီဂျစ်ကကိုင်ရိုမြန်မာတန်ယုံမလေးရှားကမြန်မာတန်ယုံစတာတွေကိုလုံခြုံရေးတိုးမြှင့်ဆောင်ရွက်ထားကြောင်းဒေါ်ကီတီဆိုးကရှင်းပြပါတယ်
အင်ဒိုနီးရှားလည်းလောက်ထားတယ်အင်ဒိုနီးရှားမှာကကျမတို့ကဟိုတကြတောင်ဆောင်းမယ်ထင်တယ်အင်ဒိုနီးရှားမြေတီးတဲ့မြေကြီးရှိတာအဲဒါပေမဲ့အင်ဒိုနီးရှားဘက်ကတော်တော်လေးတောင်းဝင်ပြီးလုပ်ပြတယ်ကျမတို့အင်ဒိုနီးရှားကိုတွေ့လိုက်တာက separate ချန်ဝင်လို့မျိုးလေးဆိုတော့နည်းနည်းလုံုံရေးအရပိုကောင်းတယ်ထင်တယ်အင်ဒိုနီးရှားရဲတွေပါလေလုပ်ပြနေပါလေကျမတို့နောက်တစ်ခုလုံုံရေးတတိထားပြီးလုပ်ပြရဆိုကိုင်ကိုကိုင်ကိုလည်းအဲ့လိုပဲဆန္ဒပြတဲ့လူတွေနည်းနည်းဟိုဟာချိုးပေါက်သူတို့ဘက်ကစီကန်ချိုးပေါက်တာပြောနေပါလေရှိတော့လုံုံရေးကျမတို့တန်ရုံးမှာအားဖြည့်ထားပါလေပါကစ္စတန်ကတော့အခုဘတ်ဂျက်ကိစ္စလွှတ်တော်မှဆွေးနွေးတော့သူများကသိကြတာပေါ့ကျန်တဲ့ဟာတွေတုန်းကလည်းလွှတ်တော်လုတ်ပါတယ်တတိမထားမိလို့ဖြစ်ပါလိမ့်မယ်အင်ဒိုနီးရှားကလည်းလုတ်ပြပါတယ်ခိုင်ကိုလည်းတိုးမြင့်ထားတာရှိပါတယ
်ဒီကနေ့ကမ္ဘာမှာဆွေးနွေးစရာအဖြစ်ကြုံနေရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှိလာနိုင်တာကြောင့်ကျူတင်ပြင်ဆင်မှုတွေလှုပ်လာရတာဖြစ်ကြောင်းဒေါ်ဂီစီဆိုးကပြောပါတယ
် Terrorism ဆိုတဲ့ဟာမျိုးကနေရာတိုင်းမှာဖြစ်နေကြတယ်လေဘယ်နဲ့ဘယ်နေရာမှာဥပမာမွတ်စလင်နိုင်ငံမှာလို့ပြောလို့မရပါဘူးတခြားဥရောပနိုင်ငံတွေမှာလည်းဖြစ်တဲ့ဟာတွေအများကြီးရှိကြတယ်လေလုံခြုံရေးဆိုတဲ့ aspect ကကြည့်ပြီးတော့ကျွန်တော်တို့မှာ data ဝင်ရှိတဲ့လူတွေတွေနေရာတော့ဒါမျိုးအများကြီးသတိထားပါတယ်တိုင်းဝန်ကိုယ်ဆိုင်ကဒီလုံခြုံရေးအတွက် plan တွေဆွဲရတာရှိတယ်လို့ဒီဘက်ကညွှန်ကြားတာလည်းရှိပါတယ်အခြေအနေတွေမှာမူတည်ပြီး
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးကိစ္စကြောင့်မွတ်စလင်အများစုရှိရာကမ္ဘာနိုင်ငံတွေကမြန်မာတန်ယုံတွေမှာရိုဟင်ဂျာအခွင့်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။မလေးရှားနိုင်ငံမှာရွေးကောက်ပွဲရှုံးနိမ့်သွားတဲ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုတိုင်ပါဝင်တဲ့ ရိုဟင်ညာအရေးဆန္ဒပြပွဲလုပ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာတန်ရုံးမှာလည်းစန့်ကျင်ဆန္ဒပြပွဲတွေကြုံခဲ့ရတယ်လို့တိုက်ခိုက်မှုလုပ်မယ်ဆိုတဲ့တရားခံကိုဖော်ထုတ်နိုင်ခဲ့ပါတယ်။အီဂျစ်နိုင်ငံကမြန်မာတန်ရုံးရှိမှလည်းကြမ်းကြမ်းတမ်းတမ်းဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်ခင်ဗျာ။
ပြပနိုင်ငံအချို့ကမြန်မာတန်ရုံတွေမှာလုံခြုံရေးတိုးမြင့်လိုက်တဲ့အကြောင်းကိုညံဝင်းအောင်မင်းမြန်တင်ပြသွားတာပါရှင်။ခုတော့ထိုင်းနိုင်ငံမှာမွေးစေဝါဖမ်းမိတဲ့သတင်းဆက်ပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်ဘန်ပေါက်နမ်ကျေးရွာအဝေးပြေးလမ်းမပေါ်မှာမောင်းနေတဲ့ပစ်ကတ်ကားတစ်စီးမှာတဲဆောင်လာတဲ့ကာလတံဖိုးဘတ်တံပေါင်း 2,400 လောက်ရှိတဲ့စိတ်ကြွဆေး 12 တန်းကိုမေလ 22 ရက်နေ့ကထိုင်းရဲတွေကဖမ်းဆီးမိခဲ့ပါတယ်။အပြစ်အဆိုကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ချင်းရိုင်ခရိုင်ထဲမှာစိတ်ကြွစီ12တန်းနီးပါးကိုတည်ဆောင်လာတဲ့ကားတစ်စီးဟာနေဆက်ခိုးလန်းနေစစ်စေးဂိတ်တွေကိုဖျက်ပြီးမှအဝေးပြေးလမ်းမပေါ်မှာကားဘိန်းကျွတ်ထွက်သွားပြီးတဲ့နောက်ကားမောင်းသူဟာထွက်ပြေးသွားခဲ့ပါတယ်။ရဲတွေကရောက်လာပြီးအဲ့ဒီကားကိုစစ်ဆေးတဲ့အချိန်မှာတော့အိတ်58အိတ်နဲ့ထည့်ထားတဲ့စိတ်ကြွစီပေါင်းအလုံးကြီး17တန်း6သိန်းကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အမှတ်9စစ်ဒေသတိုင်းမူဝီဆက်ပရာဆက်ပြောသွားတာကတော့အခုဖမ်းဆီးမိခဲ့တဲ့မူရစေးဘွားတွေဟာမကြသေးခင်ရက်ပိုင်းတွေအတွင်းကဖမ်းဆီးခဲ့တဲ့စိတ်ကြွစီးပြားတွေနဲ့ဆက်ဆက်မှုတွေရှိနေကြောင်းဝန်ကန်းခရိုင်ကြေးရွာတကြီးကိုလုံခြံခဲ့တဲ့မူရခိုင်းဝင်တွေဟာရဲတပ်ဖွဲ့ကဖျားပေးမှုတွေတုံ့ပြန်လုပ်လာတဲ့အတွက်အဲ့ဒီဒေသကနေမူရစေးတွေကိုအမြန်ဆုံးရှစ်ပြောင်းနေကြတယ်လို့ဆိုပါရတယ်။အဲ့ဒီဒေသဟာထိုင်းမြန်မာနယ်စပ်ဖြစ်ပြီးမူရစေးဘွားတွေကိုထိုင်းနိုင်ငံနဲ့ရောက်အောင်အဓိကတင်သွင်းနေတဲ့လမ်းကြောင်းတွေဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါရတယ်။ဒီတစ်ပတ်အတွင်းမှာပဲစိတ်ကြွစည်းပေါင်းအလုံးကြီးတန်း30လောက်ကိုအဲ့ဒီချင်းရိုင်ပြည်နယ်ထဲမှာပဲဖမ်းဆီးမိခဲ့တာပါ။ပြည်ရဲ့ရက်ကတော့ချင်းရိုင်ပြည်နယ်ဘက်မှာပဲစိတ်ကြွစည်း8တန်းနီးပါးကိုဖမ်းဆီးမိခဲ့ပါဗျ။မေလ15ရက်နေ့ကတော့ထိုင်းနိုင်ငံတကွန်းနေရာ80လောက်မှာမူရစေးကွာနှိမ်နှင်းရေးစစ်ဆင်ရေးတွေလှုပ်ဆောင်ခဲ့ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာနိုင်ငံသားတွေပါဝင်လူ30လောက်ကိုဖမ်းဆီးခဲ့ပြီးမူရစေးကွာနဲ့ပတ်သက်သူတွေထံကနေဘတ်တန်း2000ဘူးလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုပစ္စည်းတွေနဲ့ငွေကြေးတွေကိုလည်းသိမ်းဆီးခဲ့ပါဗျ။ထိုင်းနိုင်ငံကတရားရေးဝင်ကြီးပရာချင်ကျန်ထောင်းတို့နှစ်ဦးဟာမေလ22ရက်နေ့ကမြန်မာနိုင်ငံနေပြည်တော်မှာတွေ့ဆုံခဲ့ရမှာတော့တိုင်းရင်းသားဒေသတွေမှာမူရစေးဝါအမြောက်အများထုတ်လုပ်နေတာနဲ့ပတ်သက်ပြီးမြန်မာဘက်ကဖိအားပေးတွန်းပြင်လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကြေပြေးခဲ့တယ်လို့လည်းသိရပါတယ်ရှင
်။မအေးအေးမတင်ပြသွားတာပါရှင်။အခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်ရအောင်ပါ။ဖီယိုအင်မြန်မာဝိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဖီယိုအင်မြန်မာဝိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamish.voanews.com ဖြစ်ပါတယ်။VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လင်းပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မှချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဖြစ်လာဖို့မတိချပါပဲလေဒီကိစ္စအကောင့်ထဲပေါ်အောင်ဆက်လက်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးမတိချဘူးလို့ချိန်ချောက်ပြောဆိုထားတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးမှပဲထရမ့်ကအခုလိုပြောဆိုလိုက်တာပါ။ VOA သတင်းထောက်ဘီလ်ဂါလီယိုပေးပို့တဲ့သတင်းလောက်ကိုကွန်အောင်ကတင်ပြထားပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာကိုအောင်လင်းကဒီနောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြပေးပါအောင
်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲလာလာပေါ်မနေ့ကဝါရှင်တန်မှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပိုပြီးအကောင်းမြင်သဘောထားနေပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မခင်မှုတွေနဲ့တူမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့မဲ့အစီအစဉ်ဖြစ်ချင်မှာဖြစ်လိမ့်မယ်လို့ပြောဆိုထားတာပါ။သူအနေနဲ့အချိန်မပြုံးညင်တယ်လို့မြောက်ကိုရီးယားကောင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိလိမ့်မယ်လို့ယူဆတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေအဆုံးသတ်နိုင်ရေးစိစက်ညီနယ်လို့လည်းသမ္မတထရမ့်ရဲ့ဤမန်ချက်တွေအပေါ်မှာ တော့အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကအကောင်းမြင်သဘောထားပြောဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောက်ဖွဲ့တစ်ဖွဲ့ကိုမြောက်ကိုရီးယားဆွေးကနောက်ဆုံးချိန်ရောက်မှကတ်ပြီးတော့အတည်ပြုပေးလိုက်တဲ့အတွက်တောင်ကိုရီးယားသတင်းသမားရှိဦးမြောက်ကိုရီးယားကိုထွက်ခွာသွားပါတယ်။မနေ့အင်္ဂါနေ့တုန်းကတော့တရုတ်နိုင်ငံဘေကျင်းမြို့ကနေမြောက်ကိုရီးယားနိုင်ငံဝန်ဆန်းမြို့ကိုလေကြောင်းနဲ့ထွက်ခွာမဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ရုရှားတို့ကသတင်းတောက်ဖွဲ့ရင်းနဲ့တူတောင်ကိုရီးယားသတင်းတိုက်တွေလိုက်ပါဖို့အစောပိုင်းမှာစီစဉ်ထားခဲ့တာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားဆိုရကတောင်ကိုရီးယားသတင်းတောက်တွေကိုလက်မခံတဲ့အတွက်အတူမလိုက်နိုင်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားဆိုရကပြောဆိုထားပါတယ်။တရုတ်နိုင်ငံဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ZTE ပေါ်ခုနှစ်ကြာအရေးယူတားမြစ်ချက်တွေကိုပယ်ဖြတ်ပြီးသဘောတူညီချက်တစ်စုံတရာမရရှိသေးပေမဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာထည့်သွင်းညှိနှိုင်းသဘောတူနိုင်တဲ့အလားအလာတွေရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ယူရန်မြောက်ကိုရီးယားတို့နဲ့ကုန်သွယ်ရေးတားမြစ်ချက်တွေကိုချူပေါက်မှုနဲ့ ZTE ကုမ္ပဏီကိုဒေါ်လာ 1.3 ဘီလီယံဒဏ်ရာကောက်ရနိုင်ရောင်းလဲမနေ့ကဘဲသမ္မတထရန့်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။ကုမ္ပဏီကိုပိတ်ပင်တာအမေရိကန်လုပ်ငန်းတွေသာနစ်နာကြောင်းနဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးပေါ်စီမင်းစီကံတဲ့တွေချမှတ်ပြီးအုတ်ချုပ်မှုနဲ့စီမံခန့်ခွဲမှုအသစ်တွေတွေ့မြင်ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ CD နည်းပညာကုမ္ပဏီကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေကိုတက်ဆင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ထားတဲ့အတွက်လုပ်ငန်းတွေကိုရပ်ဆန့်ရအောင်မဲ့အခြေအနေနဲ့ကြုံနေရကြောင်းကုမ္ပဏီကပြောဆိုခဲ့ပြီးနောက်မှာပဲတရုတ်သမ္မတရှီချင်းဖင်ကကုမ္ပဏီရဲ့အနာဂတ်နဲ့ပတ်သက်လို့စဉ်းစားပေးဖို့တွေ့ဆုံချိန်မှာတိုက်တွန်းထားကြောင်းလည်းသမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။ပြီးခဲ့တဲ့သတင်းပတ်တဲ့အမေရိကန်နဲ့တရုတ်စုကတောင်ဝင်ရှိသူတွေဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာပဲနှစ်နိုင်ငံကြားကုန်သွယ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေပေါ်အားမြကြောင်းလဲသမ္မတထရန့်ကပြောပါရယ်။ကုန်သွယ်ရေးနဲ့ပတ်သက်လို့နောက်ထပ်ဆက်ဆက်ညှိနှိုင်းမှုတွေအတွက်အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝေဘာရော့ဆာလည်းရှေ့သတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါရယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့တည်းဖြစ်ခဲ့တဲ့ပရိပခတ်တွေမှာရိုဂျာစုသွေးကြွအုပ်စုကအင်းနုံပါတာဝင်100လောက်ကိုတပ်ဖြတ်ခဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မနေ့ကထုတ်ပြန်တဲ့အစိုးရခန်းစာသစ်မှာဖော်ပြပါရယ်မြန်မြန်ကိုတွေကျုံ့သူတွေရဲ့ပြောဆိုချက်တွေအသက်မသေပြန်လည်လွတ်မြောက်လာသူတွေနဲ့ဒေမှုတည်ခင်းစစ်ဆေးချက်တွေပေါ်စနစ်တကျလေးလာဆက်စစ်ထုတ်ပြန်ထားတယ်လို့ဆိုတဲ့အစိုးရခန်းစာမှာအယတရိုဂျာတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကရရဲ့ဆက်ဆက်လူခွေချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ ERC အစိုးရအုပ်စုရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုလေ့လာရှုထားလို့မဖြစ်နိုင်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့လူရဲတွေနေသူလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရကစားမှဖော်ပြပါတယ်။မောင်တော်မျိုးနဲ့အနောက်ခမောင်းစိတ်ကြီးရွာနဲ့အနီးနားတဝိုင်းမှာဟိန်းနူပါသာဝင်အမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း99ယောက်ကို ERC ဆွေးနွေးတွေကဓာတ်ရီစနစ်တွေတုံးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ကြောင်းလည်းအစိုးရကစားကဖော်ပြခဲ့တာပါ။အမျိုးသမီးတချို့ကတော့အစ္စတန်ဘာသာကူးပြောင်းမှုလက်ခံခဲ့တဲ့အတွက်အသက်ချမ်းသာရခဲ့ကြောင်းလည်းပြောဆိုခဲ့ကြပါတယ
်။ကျေးဇူးတင်ပါတယ်ကိုအောင်လင်း။ကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချိုးရင်မှုကြောင့်အစီအစဉ်တချို့ကိုစီစဉ်ထားတဲ့အတိုင်းထုတ်လွှင့်မပေးနိုင်တဲ့အတွက်တောင်းပန်ပါတယ်ရှင်။အခုထုတ်လွှင့်နေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲတိတိုက်လိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7ဂျိုးရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ကနေနောက်9:00အကြာည9:00-10:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 kHz 11.35 line to meter 25 kHz 11.65 line to meter 32 kHz 9.33 line to meter 57 kHz 5885နဲ့ line to meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူတို့နဲ့ကျန်းမာရေးဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။သတင်းအချင်းချက်ကိုကောင်းလင်းကကြီးညာပေးခဲ့တာပါ။အရင်အစောပိုင်းတုန်းကကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချိုးရင်မှုကြောင့်ကျမတို့တတ်မှတ်ထားတဲ့သတင်းဆောင်မတခုထုတ်လွှင့်မပေးနိုင်တဲ့အတွက်အထူးပဲတောင်းပန်ပါတယ်ရှင်။ဒီကနေ့ညနေမှာအစီအစဉ်ထုတ်လို့ရင်မူကကိုညာဝင်းအောင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ View American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line to meter 25 32 51နဲ့ line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ View A ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington,